ရိုဟင်ဂျာတွေကိုလူမျိုးလုံးတစ်ပြည့်အရောက်မဲ့လူရည်တွေကိုဟန်ထားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICC ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှတကယ်ပဲဆွေးနွေးပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်မှုတော့သဘောတူညီမှုမရခဲ့ကြပါဘူး။ဒီအတွက်လည်းလူမျိုးရေးကောင်စီဖွဲ့ဝင်ဥရောပသမဂ္ဂ EU နိုင်ငံတွေကတော့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။
We urge Myanmar to comply with the provisional measures indicated by the ICJ, which we recall are compulsory under international law.
ICJ ကချမှတ်ထားတဲ့ကနုဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့တိုက်တွန်းကြောင်းနဲ့နိုင်ငံတကာဥပဒေတွေနဲ့အညီခိုင်မာတဲ့ဆောင်ရွက်ချက်တွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရင်းယူနေတော့ထပ်မံတောင်းဆိုရကြောင်း EU ဖွဲ့ဝင်အစိုးရနိုင်ငံကကုလသမဂ္ဂဆိုင်ရာတမန်ကြီးဆန်ချာရန်ဆန်ကကြေညာချက်ကိုဖတ်ပြသွားတာပါဒီကံဒီနယ်မှာဖြစ်ပေါ်နေတဲ့အကြောင်းရင်းကိုဖြေရှင်းဖို့သာမကကချင်းနဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဖြေရှင်းဖို့လည်းကြီးညာချက်မှာတိုက်တွန်းထားပါရဲ့ဝန်ကြီးတွေကိုသဘောဆန္ဒနဲ့တိတ်ခါရှိရှိလုံခြုံမှုရှိရှိနေရပြန်နိုင်ရေးစီစဉ်မှုနဲ့ကုလသမဂ္ဂတွင်းရေးမှုချုပ်အောင်ကိုဖီအန်န်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ရဲ့အချံပြည့်ချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းပါဝင်ပါရဲ့ဝန်ကြီးကောင်စီစီဝဲပြီးကြီးညာချက်ထုတ်ပြန်မဲ့စီစဉ်လို့မြန်မာနိုင်ငံနဲ့အဓိကမဟာမိတ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံနဲ့လူရင်းကောင်စီအလက်ကျဥက္ကဋ္ဌ VN နိုင်ငံတို့ကကန့်ကွက်ခဲ့တယ်လို့လည်းတန်တမာတာဝန်ကိုကူကားပြီး AP သတင်းကဖော်ပြပါရယ်၂၀၁၉ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ERS တွေဝင်ကြဆွေးအောင်စုကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာလူရင်းကြတွေပေါ်လူခွေရေးချုပ်ဖောက်မှုတွေဟာလူမျိုးတွေတချက်မှုဆိုင်ရာပြည်ညင်ကိုချုပ်ဖောက်ရရောက်တယ်ဆိုပြီးကမ်ဘီယာနိုင်ငံကတရားစွဲခဲ့တာကိုအစီအစဉ်ကတနင်္ဂနွေဆုံးဖြတ်ချက်ချရမှာလူမျိုးတို့တစ်ပြက်ရောက်မဲ့လူရည်တွေကိုဖန်တားနိုင်အောင်မြန်မာစစ်ရဲကစောဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ခဲ့တာပါလူဝင်ကြဆိုတဲ့အထုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာစစ်ရဲကတော့ရခိုင်ပြည်နယ်မှာလူမျိုးလုံးဖြစ်အောင်လုပ်ခဲ့တာမရှိကြောင်းပြောဆိုထားပေမဲ့စစ်ရဲကမြောက်တဲ့လူရည်တွေချုပ်ရှိကြောင်းမချသေးရင်ကပဲပြောဆိုထားပါတယ်